အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ကုလသမဂ္ဂထွေထွေညီလာခံမင်ငွန်းမှာပဲမြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းလူခွင့်ရေးချုပ်ဖောက်မှုအခြေအနေတွေကိုထည့်သွင်းပြောဆိုသွားပါတယ်
to the horrible abuses against pro democracy activists.
မြန်မာနိုင်ငံမှာဒီမိုကရေစီလိုလားတဲ့တကြွလှုပ်ရှားသူတွေတရင်သားလူနည်းစုတွေပေါ်ဆရာနာပိုင်ရဲ့စိုးရွားတဲ့ဖိနှိပ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအမျိုးသမီးနဲ့မိန်းကလေးတွေပေါ်မှာဖိနှိပ်မှုတွေတိုးမြင့်လာနေပါတယ်လို့သမ္မတဘိုင်ဒန်ဗိုလ်ထုံးနဲ့ကုလသမဂ္ဂထွေထွေညီလာခံမင်ငွန်းမှာပြောကြားသွားတာပါနိုင်ငံတကာလူခွင့်ရေးကြီးညာစရန်ကို1948ခုနှစ်ကစပြဋ္ဌာန်းခဲ့ပြီးလူတိုင်းအခြေခံခွင့်ရေးတွေတန်းတူရရှိရေးကြိုးစားနေကြပေမဲ့ဒီကနေ့အချိန်ထိလွတ်လပ်ခွင့်တွေချင်းချောက်ခံရဆဲဖြစ်တဲ့အကြောင်းလဲသမ္မတကပြောဆိုသွားတာပါဒီဟိုနိုင်ငံရှင်ချန်းဒေသမှာဝီဂါမွတ်စလင်တွေပေါ်ဖိနှိပ်မှုတွေကိုကုလသမဂ္ဂနဲ့အမေရိကန်ကမှတ်တမ်းပြုစုထားတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်အခြေခံလူခွင့်ရေးအတွက်ရရရင်တိုက်ပွဲဝင်နေကြတဲ့အီရန်နိုင်ငံသားတွေအမျိုးသမီးတွေနဲ့အတူရပ်တည်ကြောင်းလဲပြောဆိုသွားတာပါနိုင်ငံကခေါင်းဆောင်တွေရဲ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာမြန်မာနိုင်ငံအရေးထက်သွင်းပြောဆိုကြတဲ့အထက်မှာနိုင်ဂျီးရီးယားသမ္မတကတော့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ခွင့်ရရေးဗိုလ်ထုနေ့ကပြောဆိုသွားခဲ့ပါတယ်